ကုလသမဂ္ဂအတင်းကြီးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြီးသက်အစီရင်ခံစာကိုမြန်မာသမ္မတဦးထင်ကျော်ထံပေးရလိုက်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။သမ္မတဦးထင်ကျော်ကအစီရင်ခံစာပါအကြံပြုချက်တွေကိုတိကျလေ့လာဆန်းစစ်ပြီးလုပ်တင်တာတွေလုပ်သွားမယ်လို့လည်းသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကစုံစမ်းတင်ပြထားပါတယ်ရှင်
။ဩဂုတ်လ24ရက်နေ့မှာတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြီးသက်အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်တယ်လို့ဒီမတိုင်ခင်မှာတော့နိုင်ငံတော်သမ္မတအတိုင်းအမြံပုဂ္ဂိုလ်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ကိုဖီအာနန်ကတွေ့ဆုံခဲ့ပြီးအပြီးသက်အစီရင်ခံစာကိုပေးရခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဒေါက်တာဝင်းမြတ်အေးကတော့အခုလိုပြောပြတာပါ
။ကိုဖီအာနန်ကော်မရှင်ကသူတို့ရဲ့ဒီ final recommendation လေ final recommendation ကိုဒီ23ရက်နေ့မှာသမ္မတဦးချက်ထဲကိုထဲစာအုပ်နဲ့ရိုက်ပြီးတော့ထည့်တယ်။ဒါပေမဲ့အဲဒီဟာဒီအကုန်လုံးမဖြတ်နိုင်သေးဘူး။ဖြတ်ရပြီးတော့ဘာလို့ပါလဲပါလဲဆိုတော့အနည်းစိတ်တော့မသိရသေးဘူး။အဲတော့သမရကြီးကတော့ဒီမှာရှိတဲ့ recommendation ကြီးဒီပေါ်မူတည်ပြီးတော့ဒါကိုတိချာလိလာမယ်။လိလာပြီးတော့လုံးတင်လုံးထိုက်တာဒီဆောင်ရွက်မယ်။သူပြောလိုက်ကြတာပဲအဓိကကတော့ဒါပါပဲ
။ပြီးခဲ့တဲ့မလကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ဂျာပြက်အစီရင်ခံစာပါ။အကြံပြုချက်တွေကိုမြမအစိုးရဘက်ကရနှုံးပြင်းပြီးပါအကောင့်ထဲပေါ်ဆောင်ရွက်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်
။အရာကိန်းတော့မသိဘူးဆိုဝန်ကြီးဌာနအလိုက်တော့ဒါပေမဲ့အဲ့ interview report ကိုကြည့်တဲ့အခါကျတော့မလုံနိုင်တာအဲ့နည်းနည်းငယ်တယ်။လုံနိုင်တဲ့ကိစ္စတွေလည်းများတော့တော်တော်များများတော့ဆောင်ရွက်လိုက်ကြတယ်။ဆောင်ရွက်ကြတော့ငွေကြေးလည်းဆောင်ရွက်နေတာပါပဲ။အဲ့ဒီကြရတယ်ဒါပေမဲ့သူတို့ကအထူးကြည့်ပြီးတော့ပြောတဲ့ဟာကျတော့ဟိုမြန်မြန်လေးဆောင်ရွက်ဖြစ်သွားတယ် Bad registration တွေလုပ်တာတို့နောက် mobile health team တွေလွတ်တာတို့ဒါမျိုးတွေပေါ့နော်အဲ့ဒါမျိုးတွေနောက်ပြီးတော့ကြွားနေကြားထဲမှာဒီလေးတွေဖွင့်ပြီးတော့နှစ်ဖက်အဖွဲ့ကြီးမြန်မြန်လေးဟိုတဟတာတာဖြစ်အဲ့ဒီပုံစံမျိုးပေါ့နော်ဒါပေမဲ့ကျတော့အဲ့ဒါကိုဒီတိတ်တော့လုတ်တော့လုံနေတာပေါ့လုတ်တက်ကြရတယ်ပြဿနာထပ်ဖြစ်လဲရောဒီတန်းလေးပဲကျွန်တော်ကခဏအဲ့လိုမျိုးကြီးဖြစ်နေတာပေါ့နော်ဒီကိစ္စကြီးကတော့တို့တော့လေကျွန်တော်တို့လုပ်တဲ့လုပ်တီကတော့ပြည့်အပ်ချက်ပြည့်ချက်ကြီးလည်းမဆိုးပါဘူးပြီးခဲ့တဲ့ဟိုကြားပြတ်မှာတော့လေအဲ့ဒါကြီးကကျွန်တော်တို့တော်တော်လေးတော့ဆောင်ရွက်နိုင်ခဲ့ပါလေကျွန်တော်တို့ဝန်ကြီးဌာနကတော့ညာတော့တော်တော်များတယ်အကုန်လုံးကြီးပါဆောင်ရွက်နိုင်တဲ့သဘောဖြစ
်ရခိုင်ပြည်နယ်ကြံလေးကော်မရှင်ကကြားပြတ်အစီရင်ခံစာကိုအခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီတဲကအကြံပေးချက်တဝက်လောက်ကိုအကောင့်ထဲပုံနိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကလည်းပြောဆိုထားပါတယ်ဒါပေမဲ့လူအခွင့်အရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRW ကတော့ကော်မရှင်ရဲ့ဓာတ်ပြက်အစီအစဉ်ခံစားပါအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးတယ်လို့ကော်မရှင်ရဲ့အပြီးသက်အစီအစဉ်ခံစားပါအကြံပြုချက်တွေကိုလည်းမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ထင်မြင်ချက်ပေးထားပါတယ်ဒီကနေ့ကိုဖီယာနန်ကော်မရှင်ကအစိုးရအဖွဲ့တွေပြင်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဘက်ကရခိုင်လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့စူးစမ်းခဲ့ပြီးမြေရခိုင်လွတ်တော်ကိုယ်စားလှယ်ဘက်ကမတွေ့ခဲ့ဘူးလို့ပြောပါတယ်။ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နောက်ထပ်ထွက်ပေါ်လာမယ့်ကော်မရှင်အစီရင်ခံစာကရခိုင်ပြည်နယ်အတွက်ဘာအကျိုးအမြတ်ရရှိနိုင်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်
။အဲဒီတော့ကျွန်တော်ရခိုင်ပြည်နယ်အတွက်တော့ကျွန်တော်အသိဆုံးပါ။အဲဒီတော့ကော်ဖီယာနန်ကော်မရှင်ကရေဘူးရပဲအဲ့ဒီလိုပြောနိုင်ပါလိမ့်မယ်တကယ်လက်တွေ့ဟိုမှာချက်ရှင်းရမယ့်ကိစ္စတွေကတော်တော်ခက်တယ်ဒီခိုင်မှာဖြစ်ပေါ်နေတာကကျွန်တော်တို့ဒီရှင်းရဲ့ဒုက္ခကြောင့်ကျွန်တော်တို့နော်နှစ်ဖက်လူအဖွဲ့စီကပြက်လာဖြစ်နေတာမဟုတ်ဘူးကျွန်တော်တို့နယ်မြေကျူးကျော်မှုကျူးကျော်ဝင်ရောက်မှုကတစ်ဆင့်နိုင်ငံသားအရှိရလိုမှုရိုဟင်ဂျာဆိုတဲ့အဲ့ဒီစကလုံးကိုတည်ထွင်ပြီးတော့နိုင်ငံသားအရှိရလိုမှုအဲ့ဒီကတစ်ဆင့်ကျွန်တော်တို့ကနယ်မြေဘူးသိမ့်ပိမ့်ဘူးအဲ့လိုအမျိုးသားရေးအမြင်နဲ့ကျွန်တော်ကကြည့်ပါတယ်အဲ့ဒါကြောင့်ဖွံ့ဖြိုးတိုးတက်မှုကိုဘယ်လောက်ပဲလုပ်တယ်ပြောအဲ့ကျွန်တော်ကဒီကိစ္စတွေကပြည်လေသွားမှာမဟုတ်ဘူးအောက်ရှင်ပါသူ့ကိုနိုင်ငံသားဆစ်ဆစ်ဖို့ဆိုတော့လည်းအဲဒါအဓိကလုပ်ရမယ့်အချက်ဖြစ်တယ်ဒါပေမဲ့နိုင်ငံသားဆစ်ဆစ်မခံဘူးเนาะကျွန်တော်တို့စီရင်ကောက်တော့မခံဘူးအဲ့ကြောင့်ဘယ်လိုလုပ်အချက်ရှင်းလဲဆိုတော့ဒါနိုင်ငံရေးတက်တာတွေဖြစ်ပါတယ်အဲ့ဒါတော့ကျွန်တော်ကော်မတီအာနယ်ကော်မရှင်ကိုကော်မရှင်ရဲ့အစီရင်ခံစာကိုတော့ဟောကျွန်တော်တို့ညွှန်လင်းထားပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အားထင်တော့တိကျရောက်ရောက်အစိုးရနဲ့ဖြစ်ရှင်းလဲမှာမဟုတ်ဘူး
လာမယ့်ကြာတာပရင်းနေ့မှာတော့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးလူမှုကိုခြားပြမယ့်အပြီးသက်အစီရင်ခံစာမှာတော့ရခိုင်ပြည်နယ်တွင်မှာပြိပခတားစီရေးပြန်လည်တည်မြဲရေးအခြေခံဝန်ဆောင်မှုများရရှိနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်လိမ့်မယ်လို့ကော်မရှင်ကအတည်ပြုပြောဆိုထားပါတယ်ရှင်